ယူကရိန်းနိုင်ငံအတွက်လူမျိုးရေးဆိုင်ရာအကူအညီဒေါ်လာတန်း850ဘူးထိထပ်ပေးဖို့အမေရိကန်ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးကြဖို့ပန်ကြားထားတာပါ။အကူအညီပေးမယ့်အစီအစဉ်အသေးစိတ်ကိုပြင်ဆင်နေဆဲဖြစ်ပေမဲ့အဲ့ဒီထဲမှာဟော်ဝေဇာအမြောက်တွေအပါအဝင်မြေပြင်ပြည့်တနက်ကြီးတွေပါဝင်ပွဲရှိတယ်လို့ကွန်ကရစ်လွှတ်တော်အကြီးအကဲထောက်တူက Riders သတင်းဌာနကိုပြောပါတယ်။ Switch Blade လို့ခေါ်တဲ့အဝေးထင်းဒရုန်းရင်အစင်းတရာတွေကအတော်များများကိုယူကရိန်းတပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အဲ့ဒီဒရုန်းရင်တွေဟာအစောပိုင်းကကြေညာခဲ့တဲ့လူညုံရင်းဆိုင်ရာအကူအညီဒေါ်လာတန်း300ဘူးတဲ့မှာပါဝင်ပြီးတင့်ကားဖြစ်နိုင်တဲ့ထိပ်ဖူးတွေတက်ဆင်ထားတဲ့ဒရုန်းရင်တွေဖြစ်ပါတယ်။ဂျန်တဲ့ဒရုန်းရင်တွေနောက်သတင်းပတ်ဒါမှမဟုတ်တိတ်မကြခင်ယူကရိန်းနိုင်ငံကိုရောက်သွားမှဖြစ်တယ်လို့တင့်ကားဖြစ်ဂျက်ဗလင်ဒုံးကြီးတွေလည်းထပ်ရောက်သွားဖို့ရှိပါတယ်။ရုရှားနိုင်ငံရဲ့တပ်ဖြတ်မှုတွေနဲ့ဆက်ပြီးရင်ဆိုင်နေရချိန်မှာယူကရိန်းနိုင်ငံအတွက်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးပေးသွားမယ်ဆိုတာသမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်တို့အင်္ဂါနေ့မှာထပ်ပြီးအာမခံပြောဆိုခဲ့ကြပါတယ်။